ဂျပန်နိုင်ငံမြောက်ပိုင်းကဟော့ကိုင်ဒိုကျွမ်းနာမှာရုရှားဂျက်တိုက်လေယာဉ်နှစ်စီးကျသပရင်းတွေကဝင်ရောက်လာခဲ့တယ်လို့ဂျပန်နိုင်ငံချိုင်းဝန်ကြီးဌာနကပြောပါတယ်။ရုရှားတိုက်လေယာဉ်တွေတမင်နစ်တာကျူးကျော်ဝင်ရောက်လာတာမို့ပြန်ပြေးထွက်သွားအောင်ဂျပန်လေတပ်ကနေတုံ့ပြန်ခဲ့ရတယ်လို့လည်းပြောပါတယ်။အခုလိုရုရှားရဲ့လှုပ်ဆောင်မှုကိုဂျပန်အစိုးရကကန့်ကွက်လိုက်ပြီးဒါဟာ၅နှစ်တာကာလအတွင်းပထမဆုံးကျူးကျော်ဝင်ရောက်မှုဖြစ်တယ်လို့ဆိုပါတယ်။ဒီဂျက်တိုက်လေယာဉ်တွေဂျပန်ဝေဟင်ပိုင်းနဲ့ထဲကိုကျူးကျော်ဝင်ရောက်ခဲ့တယ်ဆိုတာမဟုတ်မှန်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကနောက်ပိုင်းမှာညှင်းဆိုခဲ့ပါတယ်။ဒီလိုဝင်းဟင်ပိုင်းနဲ့ကျူးကျော်မှုဟာနှစ်ပေါင်း60လောက်ဂျပန်ရုရှားနှစ်နိုင်ငံကြားမှာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့မြောက်ပိုင်းနယ်မြေပြဿနာကိုဆွေးနွေးပြီးအဖြေရှာမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတိပြုလိုက်ခဲ့ပြီးတဲ့နောက်မှာဖြစ်ပွားခဲ့တာပါ။